ဆရာကတော့အောက်ပြချက်ခင်ဗျာအခုတမရဦးသိန်းစိန်အစိုးရလက်ထက်မှာပြုပြင်ပြောင်းလဲရေးတွေနဲ့အတူပေါ့နော်သတင်းမီဒီယာလွတ်လပ်ခွင့်ကလည်းကျွန်တော်ဟိုတုန်းကစေကုတို့တောင်မရခဲ့တဲ့အခြေအနေမျိုးအနေအထားမျိုးပြန်ပြီးတော့ရလာတဲ့ပုံစံမျိုးမြင်ရတွေ့ရပါတယ်အဲ့ဒီတော့ကတ်တုန်းဆရာတယောက်အနေနဲ့ပြီးခဲ့တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခင်းတဲ့စစ်တပ်အစိုးရအုပ်ချုပ်စဉ်ကာလအတွင်းကတ်တုန်းတွေရေးခဲ့ရတာနဲ့အခုဒီကနေ့ကတ်တုန်းရေးရတာဘယ်လိုမျိုးကွာခြားမှုတွေရှိပါသလဲခင်ဗျအ
ဲအခုကတော့အရင်ထက်ဆိုင်လွတ်လပ်တာပေါ့ဗျာသို့တော့ကျွန်တော်တို့ကအခုလွတ်လပ်တဲ့ဆိုရင်ပဲရေးတာရေးနေရတယ်လန်ဒန်တံပဲဘယ်ချိန်ထောင်ဆယ်နှစ်တည်းပါသွားမှမသိဘူးကျွန်တော်တို့ကလွတ်လပ်တဲ့အစ်မဟုတ်ပဲနဲ့ဟိုတော့ကတော့ရှိနေပါ့
ဘလူးတော့ကမျိုးပါလဲခင်ဗျ
အဓိကကကျွန်တော်တို့ကတကယ်ကတ်တုန်းအစ်စ်တွေရေးပြီးတကယ်ဟိုခစ်ကိုကောင်းစေချင်တာ哦ဗျဟုတ
်ကဲ့
ခစ်ကောင်းစေချင်တဲ့စိတ်နာနဲ့ရေးတော့ခစ်ကရေးချင်ရရေးဆန္ဒပြချင်ရပြယူမဆိုင်ဘူးလှုပ်ချင်ရလှုပ်ဆိုတဲ့ပုံစံပေါက်နေတော့ကျွန်တော်တို့ကအရှင်းမရေးရတာလည်းရေးရကြုံမနာဘူးရေးရကြုံနဲ့တည်းဆိုတာသူတို့ကိုယ်တိုင်လည်းဒါကိုဖတ်မိတယ်ပြုပြင်တယ်နောက်ပြီးတော့တိုင်းပြည်ကောင်းဖို့ကြိုးစားတယ်ဆိုရင်ကောင်းတာပေါ့အခုကရေးချင်တာရေးသူတို့လည်းလှုပ်ချင်လို့မယ်ဒါပေမဲ့ကျွန်တော်တို့ကသူတို့လှုပ်ချင်ရင်လှုပ်တာများလို့ဆက်ဆက်ရေးလိုက်ရင်ကျွန်တော်တို့ကတစ်ချိန်ကျတော့သူတို့ရဲ့မီဒီယာဥပဒေနဲ့ချိနိုင်တယ်ပေါ့တော့ဥပဒေကသူကလိုရာဆွဲလိုက်တာဥပဒေအဲ့တော့ကျွန်တော်တို့အခုလွတ်လပ်တဲ့ဆိုရင်ပဲမပြောဘူးကြာအခုကကျွန်တော်တို့ကပြည်သူအများစုကအခုဘယ်ရောက်နေမှမသိဘူးဖြစ်နေကျွန်တော်တို့ခရီးကိုဘယ်နားရောက်နေမှမသိဘူးတော့ဘယ်ကိုဆက်သွားမှမသိဘူ
းဆိုတော့ဆရာအိုဘီဂျေတို့ကတ်တုန်းရေးရတယ်ဆိုတာကတစုံတရာပွင့်လင်းလွတ်လပ်လာတော့လဲပဲအိုးအရင်တုန်းကဆိုတာကလွတ်လပ်ရေးမရခင်ဗိတိကျအစိုးရခေတ်လွတ်လပ်ရေးရပြီးတော့ဝန်ကြီးချုပ်ဦးနုခေတ်နောက်ပြီးတော့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစပိုင်း၃နှစ်နှစ်ခေတ်လောက်ထိဆရာကြီးဦးပါကျန်းတို့ဦးဟိဆွန်းတို့ဦးဖေသိန်းတို့တိုင်းပြည်ပြည်ပြူဝေဖန်ရေးကတ်တုန်းတွေရေးခဲ့ကြတော့ကသူတို့တပုံဆိုရင်တပုံထိထိရောက်ရောက်နဲ့အာဏာပိုင်တွေဘက်ကတစုံတရာပြုပြင်ပြောင်းလဲတာတွေရှိခဲ့ဘူးတယ်ပေါ့နော်ဆိုတော့ကတ်တုန်းဆရာရဲ့ကတ်တုန်းအရသာကိုပြည်သူတွေရောကတ်တုန်းဆရာကိုယ်တိုင်ရောခံစားခဲ့ရတာပေါ့ဆိုတော့အခုအဲ့ဒီလိုကတ်တုန်းအရသာမျိုးပြောက်ကွယ်နေစေပဲလို့ဆိုရမလားခင်ဗျအ
ရသာမရှိဘူးပေါ့ဗျာကျွန်တော်တို့ကဘိုင်နေနဲ့တခါလေးရေးတင်တာရှိတယ်ဗျဟု
တ်ကဲ့
ဘိုင်နေနဲ့ရေးပြင်မဲ့ဆိုပါတော့ဗျာဝန်ကြီးချုပ်ဆိုဝန်ကြီးချုပ်ဝန်ကြီးပေါ့ဒီကိစ္စဒီလိုတာဝန်ရှိတယ်ဒီလိုသို့တော့ကျွန်တော်တို့ကသတင်း source ကိုသတင်းတော့ဒီပါလေးရဟိုကတ်တုန်းဆရာဆိုသတင်းပေါ်မူတည်ပြီးတော့မှန်ကန်တဲ့သတင်းပေါ်မူတည်ပြီးကတ်တုန်းရေးရတာဟုတ်ကဲ့အဲ့တော့မှန်ကန်တဲ့သတင်းကအခုသတင်းတော့ဒီခင်ဗျာဘာမေးမေးဟောကပြန်မဖြေဘူးဗျာဘာမှပြန်မဖြေတော့ကျွန်တော်တို့ကအကွာမှန်တိုင်းရေးကြတော့မှန်တိုင်းရေးလေဥပဒေနဲ့ညှိနေလေအဲ့တော့အဲ့ဒီအခါမှာသတင်းအမှန်မရဘဲနဲ့ကျွန်တော်တို့အကွာလေရေဘူးရဖြန့်ပြီးရေးနေရတယ်ဗျာဟိုကောင်းကောင်းလေးနဲ့လွတ်တော်လိုလိုအစိုးရလိုလိုအဲ့လိုမျိုးပဲရေးနေတကယ်တကယ်ကတော့တာဝန်ရှိတဲ့လူကျွန်တော်တို့အဲ့အရင်ခေတ်ကဥပဒေတို့ဟိုဦးရှိတလေးတို့ကတွန်းနေဥပဒေသိန်းတို့ကတွန်းနေလို့ဒီလူဥပဒေစီဥပဒေစီဦးကျော်နေဦးကျော်နေအဲ့လိုတိုက်ရိုက်ရေးချင်းနေလားဟိုဘာမှဆိုဟိုဘာမှတိုက်ရိုက်ရေးချင်းအခုကကျွန်တော်တို့မြန်မာပြဘသူမှတာဝန်မရှိတယ်လို့တာဝန်မရှိတယ်လို့လုပ်နေတော့ကျွန်တော်တို့ရေးရတာမှာရှင်းတော့တော်တော်ရေးကူရကြတယ် specific ဒေသမရေးနိုင်အဲ့ကမှာအရသာမရှိဘူးပေါ့ဗျာကျွန်တော်တို့ရဲ့အခုကတွန်းတွေဖတ်ကြည့်လိုက်ရေးကူရဖြန့်ရေးနေရတဲ့သဘောပဲဖြစ်နေတယ်တော်တော်တိတိကျကျသတင်းမရလို့
ခင်ဗျားတို့ကျွန်တော်တို့ဖြတ်ခဲ့ရတဲ့စေဆိုးရခေကြီးတလျှောက်လုံးမှာကျတော့ကျွန်တော်တို့ကဒီအဓိပ္ပာယ်ကိုကျွန်တော်တို့ငုတ်ပြီးတော့ဖွဲ့ပြီးတော့ရှောင်ပြီးတော့တိတ်ပြီးတော့ရေးရတာမျိုးတွေရှိတာကိုဆိုတော့အခုဒီခေတ်ကြပြန်တော့လည်းပဲဟိုတဲ့တဲ့ရေးမယ်ဆိုပြန်တော့လည်းပဲတကယ်တမ်းဖြစ်မှန်ကဘာတွေကဘလို့ဖြစ်နေတယ်ဆိုတော့ဒီကျွန်တော်တို့သိခွင့်မရဘူးဖြစ်နေ
ဟုတ်တယ်ဟုတ်တယ်ဘသူတာဝန်ရှိလို့ဘသူတာဝန်ယူမှမသိသတင်းမှောင်ဘယ်တော့မှထုတ်ပြန်မဖြစ်အချိန်တိုင်းထုတ်ပြန်ပြရမလို့ဘယ်ကိစ္စမဆိုဗျာနောက်ဆုံးဟိုဒီပင်းရဆားလို့အခုမန္တလေးရေးချင်းထိရှင်းပြန်ဟိုကျွန်တော်ဓာတ်ပုံတွေအဲ့ဒီတောင်းကျတဲ့လူတွေဓာတ်ပုံတွေတောင်ကျွန်တော်တို့အတိအကျမြင်ရတာပဲ channel တွေ facebook တွေပေါ်မှာအဲ့ဒီလူတွေဖမ်းမမိတွေဆိုတော့ကျွန်တော်တို့အရင်တစ်ချိန်တော့နိုင်ငံရေးကိုဒီမှာတိုးတိုးတိတ်တိတ်လျှို့လျို့ကိုစူးစားအပန်းသာလှုပ်ချတဲ့လူတွေကြတော့ဖမ်းလိုက်တာမှစီးရင်စရာနဲ့တော့ဘသူကထိတ်ဆုံးဘသူကပါအခုအတိကျတော့ဓာတ်ပုံတွေတကဗျာ cycle number တွေနဲ့အကုန်တောင်းကျပြီးအုပ်လိုက်ကြည့်ဗျာနောက်မန္တလေးမြို့လေကောင်မှာဟိုလိုနိုင်ငံရေးလူလူကိုတောင်းမဟုတ်ပါဘူးအဲ့တော့မဖမ်းမိဘူးဘသူမှလည်းတာဝန်မရှိသလိုကျွန်တော်တို့ကနောက်ဆုံးတော့ပြည်သူပဲတာဝန်ရှိသဖြင့်တည်မှန်မှန်တန်ကန်နဲ့တည်ခိုင်ခိုင်မာမာတွေရမှာတည်ရတာကောင်းနေကြအဲ့ဒီပုံမှာအခြေပြည်တည်ပြီးရတာတာဝန်ရှိတဲ့လူလည်းတာဝန်ရှိတဲ့အောင်လက်ညှိုးထောက်ကြတယ်အခုကကျွန်တော်တို့ကတာဝန်ရှိရလို့ကောလာဟာလာတော့သိရပါဗျာအဲ့ကောလာဟာလာလည်းများသောမှန်နိုင်ပါတယ်မှန်နေမဲ့အတိအကျမဟုတ်ဘဲကျွန်တော်ရေးလိုက်လို့ရှိရင်ဒီ unity ချနယ်တို့ပါလေလို့ကျွန်တော်တို့လည်းခါမှာပဲလေအဲ့တော့ရေးရတာမပြောပါဘူးကြာနောက်ပြောက်ရေးရတယ်ဆိုတာရှင်းမယ်တော့အမြုံလင်းချက်ပေါ့ဗျာကိုရေးကတ်တုန်းတွေရေးလို့ခေတ်ကောင်းမှုအတွက်ကိုကထောက်ပြနိုင်တယ်လမ်းပြနိုင်တယ်မီးထိုးပြနိုင်တယ်ဆိုရင်ကောင်းတာပေါ့ပို့ဆောင်ကြည့်တော့ပဲလင်းတယ်မီးထိုးပြနိုင်ရင်ကောင်းတာပေါ့ အဲ့တော့မပြောဘူးပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာကဲအခုတို့ဖြည့်ကြပြီလားအထူးပဲကျေးဇူးတင်ပါတယ်ကိုဘီကျေမကြခင်မြန်မာကတော့ဆရာတွေပြောနိုင်ပါစေလို့လဲကျွန်တော်တို့ကဆုတောင်းပေးပါတယ်
ဟုတ်ကဲ့နော်